ကနေ့2368ခုနှစ်တပူတွဲလာပြီနေ့တပူတွဲလာပြီနေ့နေ့လဲ3နာရီနဲ့မိနစ်40အချိန်မှတရားပွဲစတယ်အဲရွတ်တာဖတ်တာလည်းပဲအကြသာပဲ3နာရီ40အရင်တရားပွဲတွေတုန်းကဘာပြောပဲလဲမသိဘူးသီလသီလအဲသီလမှာနည်းနည်းလေးအာကင်ခေယသုတ်ဆိုတဲ့ဒေသနာတော်မှာမြတ်စွာဘုရားကသီလပြည့်စုံစင်ကြယ်တဲ့ပုဂ္ဂိုလ်ဟာဘာမဆိုအလိုရှိရာကိုပြည့်စုံစေနိုင်တယ်တဲ့အာကင်ခေယလုံးမမိတ်တက္ကသိုလ်ဓမ္မသဘင်သီလကံနောက်ဆုံးပိုင်းမှာအဲ့ဒီဒေသနာတော်လေးထည့်ထားတယ်အဲသီလပြည့်စုံစင်ကြယ်ရင်တဲ့စင်ကြယ်တဲ့ပုဂ္ဂိုလ်ဟာလိုရာကိုပြည့်စုံစေနိုင်တယ်လူရာကိုတောင်းတာတောင်းတာတဲ့အတိုင်းမိမိရအောင်ကြိုးစားတယ်ဆိုလို့ရှိရင်ပြည့်စုံတယ်သီလမစင်ကြယ်ရင်တော့ပြည့်စုံခြင်းမပြည့်စုံပဲရှေးကံကအင်မတန်ကံကောင်းထောက်မှခဲ့လို့ရှိရင်တော့သီလမစင်ကြယ်ရင်လည်းအထိုက်လျောက်ပဲပြည့်စုံမယ်အပြည့်ဝမပြည့်စုံရှေးကံကလည်းပဲကုသိုလ်ကံနေပဲများများလုပ်ခဲ့လို့စင်ကြယ်ခဲ့တယ်အခုမှလည်းပဲသီလကိုစင်ကြယ်အောင်စောင့်ထိန်နေဆိုရင်အဲ့ဒီပုဂ္ဂိုလ်ကတော့လိုချင်တာကိုလိုချင်တဲ့အတိုင်းရအောင်လုပ်ရဲအခက်အခဲမရှိပဲပြည့်စုံနေဒါကြောင့်မလို့သီလေသွေဝပရိပူရကာရီဟောတိသီလေသွေဝသီလတို့၌သာလဲပရိပူရကာရီအပြည့်အစုံပြည့်စုံစင်ကြယ်အောင်ဆောင်ထိန်သည်ဟောတိဖြစ်၏အဲ့လိုလုပ်ရတယ်တကယ်လဲဟုတ်တယ်သီလစင်ကြယ်တာအမတန်ကုသကအကျိုးပေးတယ်အကုသကနေရှောင်လွှဲတယ်တကယ်စင်ကြယ်တော့သီလဆိုတာကိုယ်နဲ့နှုတ်ပဲကိုယ်ကအပြစ်မကင်းတာမလုပ်နှုတ်ကအပြစ်မကင်းတာမပြောဒါသီလပဲအဲဒါလို့ကိုနှုတ်ကကောင်းတာတွေပဲလုပ်ကောင်းတာတွေပဲပြောပြီဆိုလို့ရှိရင်တော့အဲ့ဒီကောင်းကျိုးချမ်းသာရတာတော့မဟုတ်ချာသေးကြတာပေါ့အဲ့လိုလှုပ်တိုင်းဟာအပြစ်ကင်းတဲ့အလုပ်ပဲလုပ်တယ်ပြောတိုင်းဟာအပြစ်ကင်းတဲ့အပြောပဲပြောတယ်ဆိုရင်အဲ့ဒါသီလစင်ကြယ်တယ်ကိုခြင်းတရားကောင်းတယ်လို့ခေါ်တယ်ဒီနေ့တော့တမာရိကိုသိပြောမနေပါဘူးအဲသုံးခုလုံးနောက်ရောပြောတမာရိကသုံးမျိုးရှိတယ်ဥပ္ပစာရတမာရိအပ္ပနာတမာရိခဏိကတမာရိလို့တမာရိဆိုတာဟိုအာယုန်ဒီအာယုန်စိတ်ပြန့်လွင့်ပြေးသွားမနေပဲနဲ့မိမိစူးစိုက်ရှုရာအာယုံပေါ်မှာပဲစိတ်ဟာစူးစီစူးစိုက်တည်ငြိမ်နေတာကိုတမာရီလို့ခေါ်တော့ပြန်ကျဲနေရင်ဥဒိစ္စစူးစီမိရင်တမာရီပေါ့ရှမ်းပြီးတော့ပေါ့ရှမ်းပြီးတော့အလေအလွင့်ဖြစ်နေရင်ဥဒိစ္စစူးစူးစိုက်စိုက်အာယုံပေါ်တည်နေရင်တမာရီဒါကြောင့်သမာဓိဆိုတာတအာယုန်တဲ့၌စူးစိစူးစိုက်တည်ငြိမ်နေမှုဘယ်သူလဲစိတ်တအာယုန်တဲ့၌စိတ်စူးစိစူးစိုက်တည်ငြိမ်နေတာသမာဓိသူက၃မျိုးဥပ္ပစာရသမာဓိ အပ္ပနာသမารိခဏိကသမารိသို့တော်လည်းပဲသာမန်သမารိကိုတော့အဲ့ဒီသမารိတည်းမထည့်ပဲဘူးသာမန်သမารိပါထည့်ရင်တော့၄မျိုးပေါ့လေသာမန်သမารိဆိုတာဥပါစာရသမารိလောက်လဲအာမကောင်အပ္ပနာသမารိလောက်လဲအာမကောင်သို့တော်လည်းပဲအရှိကံအာယုံတော့အထိုက်လျောက်တည်ငြိမ်နေတယ်သမထကမ္မထာအထုတ်ရမှာပေါ့အထိုက်လျောက်တည်ငြိမ်နေတယ်အဲ့ဒါကြတာသာမန်သမารိပဲအဲသူ့ရဲ့အာကောင်းပြီဆိုရင်ဥပါစာရသမารိလို့နာမည်တက်တယ်သူရဲ့ကောင်းအာကောင်းပြီဆိုရင်အပ္ပနာသမารိလို့နာမည်တက်တယ်အပ္ပနာသမารိနဲ့သံသမารိအတူတူပဲအပ္ပနာဆိုတာစာကတော့သက်ဝင်နေတယ်လို့အာယုံ၌သက်ဝင်နေတဲ့သမารိလို့ဒီလိုဆိုတယ်အယတ်စကားနဲ့ဆိုလို့ရှိရင်တော့အာယုံပေါ်စူးစိုက်မြုပ်ဝင်နေတဲ့သမารိအဲ့ဒါကိုအပနာခေါ်တယ်ဒါအာယုံထဲမှာပဲစူးစိုက်တည်နေပြီအဲ့ဒီအာယုံထဲမှာပဲစိတ်ကစိုက်မြုပ်ဝင်နေတယ်လို့ဖြစ်တာအဲ့ဒါကိုသက်ဝင်တယ်လို့ခေါ်တယ်အဲ့ဒါအပနာသမารိအဲ့ဒီသမารိကိုပဲဇန်သမารိလို့ခေါ်တယ်ဇန်ဆိုတာကဇာယတိဥပနိစ္စယတိတိဇာနာဇာယတိဥပနိစ္စယတိတိအာယုံကိုကပ်၍ရှုတတ်သောကြောင့်ဇာနံဇံမိ၏အာယုံကိုကပ်၍ရှုတတ်သောကြောင့်ဆိုသဖြင့်ရှုရာအာယုံမှမှစိုက်ပြီးတည်နေတဲ့စိတ်ကိုဇံစိတ်အဲ့ဒီသမာဓိကိုဇံသမာဓိခေါ်တော့အပ္ပနာသမာဓိနဲ့အတူတူအဓိပ္ပာယ်အတူတူပဲနှစ်မျိုးခေါ်တာတခါတည်းကအပ္ပနာသမာဓိသုံးတယ်တခါတည်းကဇန်သမာဓိသုံးတယ်ဂိုင်းလိုက်ဆိုအာယုံအမြာစိတ်မသွားပဲတပါးတည်းတွင်စူးစိုက်ဝင်ခေါ်တွင်သမာဓိအာယုံအမြာစိတ်မသွားပဲတပါးတည်းတွင်စူးစိုက်ဝင်ခေါ်တွင်သမာဓိသို့အပ္ပနာဥပ္ပစာခဏိကာသုံးပြသမာဓိအပ္ပနာဥပ္ပစာခဏိကာသုံးပြသမာဓိအဲ့ဒီသုံးပြတဲ့မှာအပ္ပနာသမာဓိကိုဘာလို့လဲခေါ်သေးလဲအဲ့ဒီသမာဓိအနုအယင်လိုက်ပြီးတော့ပထမဇံဒုတိယဇံတတိယဇံသတုတ္တဇံလို့ခွဲလိုက်တယ်မြုပ်ဝင်တာနည်းသေးတယ်ကတ်ရှုတာနည်းသေးတယ်ဆိုရင်ပထမဇံပိုးပြီးမြဲအောင်စိုက်ရှုပြီးဆိုရင်ဒုတိယဇံအဲ့ဒီတဲ့ပိုးပြီးတော့စိုက်မြုပ်နေပြီဆိုရင်တတ္တိယဇံအဲ့ဒါလို့သူရဲ့ဇံရဲ့ဟိုတမာရီရဲ့အာကောင်းအာနယ်လိုက်ပြီးတော့၄ဆင့်၅ဆင့်အဲ့လိုခွဲထားတာရှိတယ်။ဒါတွေကတော့သိသိဖို့မလိုသေးပါဘူး။အဲ့ဒီကအပ္ပနာကိုဇံလို့ခေါ်တော့ อัปปนาสุราบาอะไธเวศีละอายุตะคูเร่ไนสู้ไสမြုပ်ဝင်နေခြင်းဟုတ်လားအာယုတခုเร่ไนสู้ไสမြုပ်ဝင်နေခြင်းအင်းလေးကတော့အဲ့ဒါကို absorption လို့ဘာသာပြန်တယ် absorption absorb ဆိုတာလည်းပဲမြုပ်ဝင်နေတာတခုတည်းမှာစိုက်မြုပ်ဝင်နေတာကို absorbအဲ့ရ absorption လို့ပတ်သက်ပြန်တယ်။ Now ဇံဆိုတာကတော့စူးစိုက်သမှုကရွေရှုဇံဟုခေါ်လေသည်တဲ့။ဒါအာယုန်ထဲမှာပဲစူးစိုက်ပြီးကတ်ရှုတည်နေတဲ့စိတ်ကိုဇံလို့ခေါ်တယ်။ gain လိုက်စို့အာယုန်တဲ့တွင
်
စူးစိုက်မြုပ်ဝင်စိတ်အစဉ
်
ခေါ်တွင်အပ္ပနာအာယုန်တဲ့တွင
်
စူးစိုက်မြုပ်ဝင
်
စိတ်အစဉ
်
ခေါ်တွင်အပ္ပနာ
သို့
တအာယုံတွင
်
ကတ်ရှုလင
်
ခေါ်တွင်ဇံဟုသာတအာယုံတွင
်
ကတ်ရှုလင
်
ခေါ်တွင်ဇံဟုသာအဲ့ဒီဇံနဲ့အပ္ပနာဟာသမာဓိတစ်မျိုးတည်းကိုပဲနာမည်နှစ်မျိုးနဲ့ခေါ်ထား Now ဥပ္ပစာရသမာဓိဥပ္ပအနည်း၌စာရဖြစ်သောသမာဓိစိတ်တည်ငြိမ်မှုဥပ္ပစာရသမာဓိဇံဤအနည်း၌ဖြစ်သောစိတ်တည်ငြိမ်မှုပါတယ်တော့ဇံဤအနည်း၌ဖြစ်သောစိတ်တည်ငြိမ်မှုဆိုတော့သူဟာဒီအာဒီသမာဓိဒီစိတ်ဟာအာကောင်းသလားအာသေးသလားဟမ်အာကောင်းသလားအာသေးသလားအာကောင်းတယ်ဒါကြောင့်ဇဏ္ဏကတ်သွားတာဗောဇဏ္ဏကတ်နေပြီဆိုတဲ့အာမကောင်းဘူးလို့ပြောလို့ရမလားအာကောင်းတာဗောသို့တော်လည်းပဲဇံအထိတော့ရောက်ပလားမရောက်သေးဘူးဇံနဲ့တော့နှီးကပ်နေပြီအဲ့ဒါလို့ဆိုတော့သူ့လည်းပဲဇံလောက်နှီးပါအာကောင်းတဲ့သမာဓိပြောတာမဟုတ်လားဇံလောက်နှီးပါအာကောင်းတဲ့သမာဓိကဥပ္ပစာရသမာဓိဟုတ်ကဲ့လား gain ဆိုဇံအနည်းမှာဖြစ်ပေါ်လာဥပ္ပစာသမာဓိဇံအနည်းမှာဖြစ်ပေါ်လာဥပ္ပစာသမာဓိ
သို့
နောက်တစ်ခုကအဲ့ဒီအပ္ပနာသမာဓိဇံသမာဓိနဲ့ဥပ္ပစာရသမာဓိနှစ်မျိုးကသမထကမ္မထအာထုတ်တဲ့ယောဂီမှာရတယ် သမထကမ္မထာအာထုတ်တဲ့ယောဂီရတော့နောက်တစ်ခုကဥပ္ပစာရနောက်တစ်ခုကခဏိကသမာဓိခဏိကသမာဓိကတော့ဝိပဿနာကမ္မထာအာထုတ်တဲ့ယောဂီများရတယ်ခဏိကသမာဓိဆိုတာရှုရရှုရအာယုံမှာစူးစိုက်ပြီးခဏမြတည်တဲ့စိတ်တည်ငြိမ်တဲ့စိတ်ရှုရရှုရအာယုံမှာခဏမြတည်ငြိမ်တဲ့စိတ်ခဏမြတည်ငြိမ်တာကတမာရိယအာမကောင်းလို့မဟုတ်ဘူးရှုတာကယုတ်တရားနဲ့နန္တရားပဲရှုရတာကိုဝိပဿနာအာထုတ်တဲ့ပုဂ္ဂိုလ်ကယုတ်နဲ့နံမဲရှုရတာဖြစ်တော့ယုတ်ကလည်းချက်ချင်းဖြစ်ပြီးချက်ချင်းပြတ်သွားတာပဲနံကလည်းချက်ချင်းဖြစ်ပြီးချက်ချင်းပြတ်သွားတာပဲအဲ့တော့ယုတ်ဖြစ်ပေါ်လာခိုင်းမှရှုလိုက်တော့ဖောင်းနာဖြစ်ပေါ်လာခိုင်းမှဖောင်းနာရှုလိုက်တော့ဖောင်းနာပေါ်မှာစိုက်ပြီးတည်နေတယ်သို့တော်လည်းဖောင်းနာလေးပြတ်သွားရင်တော့တည်နိုင်သေးလားမသိနိုင်ဘူးသို့သောနောက်တစ်ဖောင်းဖြစ်ပေါ်လာရင်တော့နောက်တစ်ဖောင်းပေါ်မှာစိုက်တည်တယ်အဲ့တော့ရုပ်ဖြစ်ပေါ်လာခိုင်းမှရှုလိုက်တော့ဖောင်းနာဖြစ်ပေါ်လာခိုင်းမှဖောင်းနာရှုလိုက်တော့ဖောင်းနာပေါ်မှာစိုက်ပြီးတည်နေတယ်သို့သောလည်းဖောင်းနာလေးပြတ်သွားရင်တော့တည်နိုင်သေးလားမသိနိုင်ဘူးသို့သောနောက်တစ်ဖောင်းဖြစ်ပေါ်လာရင်တော့နောက်တစ်ဖောင်းပေါ်မှာစိုက်တည်တယ်အဲ့တော့ဖြစ်ခိုက်ဖြစ်ခိုက်ယုံနံပေါ်မှာဖြစ်ခိုက်ဖြစ်ခိုက်ခဏစိုက်စိုက်တည်နေတဲ့တမာရီလို့ဆိုလိုတယ်အဲ့တော့ယုတ်ကလည်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့တစ်ဆက်တည်းဖြစ်ချီပြက်ချီဖြစ်မနေဘူးလားအဲ့တော့တည်နေတဲ့စိတ်ကလည်းပဲပထမယုတ်ဖြစ်လာတည်လိုက်ပြက်သွားနောက်တစ်ခါနောက်တစ်ယုတ်ဖြစ်လာတည်လိုက်ပြက်သွားနောက်တစ်ခါတတိယယုတ်ဖြစ်လာတည်လိုက်ပြက်သွားအဲ့ဒါလို့ဆိုတော့သူဘေးပြန်သေးလားမပြန်ဘူးအာယုံပေါ်မှာပဲဆက်ခါဆက်ခါစိုက်ပြီးတီးနေတာမဟုတ်လားအဲ့ဒါလို့ဆက်ခါဆက်ခါစိုက်တီးနေတော့ကပဗန္ဒသမာဓိခေါ်တယ်ဆက်ခါဆက်ခါစိုက်ပြီးတီးနေတာရုပ်အာယုံပေါ်မှာထို့သူနာအာယုံပေါ်မှာလည်းဒီလိုပဲတီးတည်တယ်အဲ့ဒီပဗန္ဒသမာဓိဆိုတာခဏိကသမာဓိအဆက်ဆက်ကိုပါဗန္နသမารီလို့ခေါ်လိုက်တာပါဗန္နသမารီလို့ခေါ်လိုက်တော့တော်လည်းပါဗန္နသမารီကအသုံးနည်းတယ်ခဏိကသမารီကတော့အသုံးများတယ်ဒီတော့ဖြစ်တိုင်းဖြစ်တိုင်းသောဆက်ခတ်ဆက်ခတ်ဖြစ်နေတဲ့ဖြစ်တိုင်းဖြစ်တိုင်းသောရုပ်ပေါ်မှာစိုက်စိုက်တည်ငြိမ်နေတယ်ဖြစ်တိုင်းဖြစ်တိုင်းသောနာမပေါ်မှာစိုက်စိုက်တည်ငြိမ်နေတယ်ဆိုတော့သူဘေးလွင်အောင်မလားမလွင်တော့သူ့ကိုတည်ငြိမ်တဲ့စိတ်လို့မခေါ်နိုင်ဘူးလားသောသောတအာယုံတအာယုံအနေနဲ့တော့ကြာကြာကြီးတည်လို့ရသလားမရပါဘူး။ဘာကြောင့်မရသလဲ။အာယုံကပြက်ပြက်သွားလို့ဟုတ်ကဲ့လား။အာယုံကပြက်ပြက်ပြီးပြောင်းလဲပြောင်းလဲသွားလို့တအာယုံထဲမှာတော့ကြာကြာကြီးတည်လို့မရဘူးခဏပဲ။အာယုံဖြစ်ပေါ်ကကလေးပဲအဲ့ဒီအာယုံမတည်လိုက်တယ်။အဲ့ဖြစ်ပေါ်ကကလေးတည်တာမို့ခဏိကသမာဓိလို့ခေါ်တာခဏိကသမာဓိခေါ်တော့ဟိုရင်းကတော့အင်္ဂလိပ်ကတော့အဲ့ဒါကို momentary concentration လို့ခေါ်တယ်အင်္ဂလိပ်ဝါသနာပါတဲ့ပုဂ္ဂိုလ်များပါရင်တော့မှတ်နိုင်တာပေါ့လေ momentary concentration ခဏိကသမာဓိအပ္ပနာသမာဓိကိုတော့ absorption concentration လို့ခေါ်တယ်ဇန်သမာဓိကိုတော့ fixedness concentration လို့ခေါ်တယ်fixedness အာယုံကိုကတ်နေတာလွတ်ကိုမလွတ်တော့အဲ့ဒါ fixed အဲ့ဒါကိုနောင်နံပုတ်ဖြစ်အောင်လို့တော့ fixedness အဲ့ဒါဇန်သမารိခေါ်တယ်ဥပ္ပစာရသမารိကိုတော့ neighborhood concentration လို့ခေါ်တယ်သူကနှစ်မျိုးဘာသာပြန်တယ်တစ်မျိုးကတော့ neighborhood concentration neighborhood ဆိုတာနေပါဆိုတာယောဂီတို့သိပါတယ်ပါတော့အိမ်နီးချင်းဒီသမားလေးကလည်းဇန်ရဲ့အိမ်နီးချင်းလေဟုတ်ကဲ့လားဘာရဲ့အိမ်နီးချင်းလဲ အဲဆံရဲ့အိမ်နေခြင်းဆိုတော့သူကနေပါမဟုတ်လားဒါကြောင့်သူကနေပါဟု concentration ဥပစာရသမารိအဲ့ဒါကိုတစ်မျိုးခေါ်သေးတယ် excess concentration excess ရာသွားလို့ရတဲ့နေရာသွားလို့ရတဲ့လမ်းကိုအဲ့ဒါဥပစာရသမารိရပြီဆိုရင်တော့နောက်တိုးလိုက်ပြီဆိုဘယ်ရောက်သွားမလဲဇံရောက်သွားမှာပေါ့အဲ့တော့ဥပစာရသမารိဟာဇံကိုသွားရလမ်းမဟုတ်ဘူးလားအဲ့ဒါကြောင့် excess concentration လို့ဒီလိုလဲခေါ်တယ်နေပါဟု concentration လဲခေါ်တယ်ထားကြပါစို့ဒီတော့အခဏခဏိကသမารိဟာအာယုံဖြစ်ပေါ် गाय ခဏများခဏများတည်တဲ့သမารိဖြစ်တော့အာကောင်းသလားအာမကောင်းဘူးလားကောင်းတာပေါ့ကောင်းလို့မို့လို့ဆက်ခတ်ဆက်ခတ်ဖြစ်တဲ့အာယုန်တိုင်းအာယုန်တိုင်းတမမပြတ်ဆက်ဆက်ပြီးတော့သူကတီးသွားတာမဟုတ်လားအဲ့ဒါအာကောင်းတာမဟုတ်လားအဲ့လိုမပြတ်ဆက်ဆက်တီးသွားရင်စိတ်ဖြူစင်မလားညစ်မဲ့မလားဖြူစင်တာပေါ့တစ်ဆက်တစ်ဆက်ထဲတည်ငြိမ်သွားပြီဆိုတည်ငြိမ်တဲ့စိတ်ထဲလောဘဒေါသမောဟကိလေသာဝင်အောင်မလားမဝင်တော့ဘူးမဝင်တော့စိတ်ဖြူစင်တယ်ဒါကြောင့်ဝိပဿနာတရားအထုတ်တဲ့ပုဂ္ဂိုလ်မှာတဲ့ခဏိကသမာဓိအားကောင်းရင်တဲ့စိတ်စင်ကြဲတယ်တဲ့စိတ်တဝိသုဒ္ဓိဖြစ်တယ်ဒါတကယ်ကျိုးကျိုးဆဆအထုတ်တဲ့ယောဂီတွေကိုတွေ့သိပါတယ်တခါတည်းမှာစိုက်ပြီးငြိမ်ပြီးတည်နေတာဘာကိုမှမသိဘူးရှုအားအယုံနဲ့ရှုစိတ်ကလေးပဲဒါလေးပဲရှိနေတာအဲ့ဒါတစ်ခါတစ်ခါတွေ့ရဖို့အဲ့ဒါခဏိကသမာဓိအာကောင်းနေတာပေါ့အဲ့လိုရှုသက်သက်သာသာနဲ့ရှုရင်းရှုရင်းနဲ့စိတ်ကလေးကငြိမ်းနေတဲ့အခါကျတော့အဲ့ဒီစိတ်ထဲမှာလောဘဒေါသမောဟဝင်သလားဝင်ပါဘူးဝင်တော့စိတ်မဖြူစင်ဘူးလားဝင်ပါဘူးအဲ့ဒါကိုစိတ်တဝိသုဒ္ဓိခေါ်တယ်ဝိသုဒ္ဓိ5ပါးမှာစိတ်တဝိသုဒ္ဓိဆိုတာဒုတိယဝိသုဒ္ဓိပဲအဲ့တော့ဝိပဿနာအာထုတ်တဲ့ပုဂ္ဂိုလ်မှာအဲ့ဒီခဏိကသမာဓိအာကောင်းရင်စိတ်တဝိသုဒ္ဓိဖြစ်တယ်စိတ်စင်ကြဲတယ်သမထအာထုတ်တဲ့ပုဂ္ဂိုလ်ကြတော့အပ္ပနာသမာဓိရရင်ဖြစ်စေဥပစာရသမာဓိရရင်ဖြစ်စေစိတ်စင်ကြဲတယ်စိတ်ထဲမှာလောဘဒေါသမဝင်နိုင်တော့စိတ်စင်ကြဲတယ်ဒါကြောင့်သမထကမ္မထအာထုတ်တဲ့ပုဂ္ဂိုလ်များကြတော့ဥပ္ပစာရသမာဓိရရင်လည်းစိတ်တဝိသုဒ္ဓိဖြစ်တယ်။အပ္ပနာသမာဓိရရင်လည်းစိတ်တဝိသုဒ္ဓိဖြစ်တယ်။ဟုတ်ကဲ့လား။ဝိပဿနာယောဂီကြတော့ဘယ်လိုသမာဓိနဲ့စိတ်စင်ကြယ်နိုင်စိတ်တဝိသုဒ္ဓိဖြစ်နိုင်လဲ။ခဏိကသမာဓိနဲ့ဖြစ်နိုင်တယ်။အဲ့တော့ကိုအားထုတ်တဲ့အခါမှာသတိထားကြည့်ပါခုနလိုပဲစိတ်တည်ငြိမ်နေပြီးတော့အားထုတ်လို့ကောင်းပြီရှုမှတ်တာကလည်းသူ့လိုလေးလေးရှုမှတ်လို့စိတ်ကလည်းဘယ်မှမလွန်ဘူးဒီအာယုံလေးမှာပဲစိုက်ပြီးတည်လို့စိတ်ကလေးကလည်းကြီးလို့ဖြူးလို့အဲ့ဒါလိုဖြစ်နေအဲ့ဒါမျိုးတစ်ခါတည်းရမတွေ့ဘူးလားအဲ့ဒါဟာစိတ်တဝိသုဒ္ဓိဖြစ်နေတာတဲ့ဘာကြောင့်လဲဆိုတော့ခဏိကသမာဓိအားကောင်းလို့ဟုတ်ကဲ့လားအဲ့ဒါသေသေးချာချာသဘောပေါက်အောင်မှတ်သားရတယ်ဘာကြောင့်လဲဆိုတော့တချို့လူတွေကဝိပဿနာသုဒ္ဓဝိပဿနာခေါ်တယ်သုဒ္ဓဝိပဿနာဆိုတာဝိပဿနာတက်တက်ဝိပဿနာတက်တက်ဆိုတာသမထမဖြစ်ဘူးအဲ့တချို့အာထုတ်တာတော့ပထမသမထကမ္မထအာထုတ်တယ်အာထုတ်လို့ဥပ္ပစာရသမာဓိလောက်သို့မဟုတ်အပ္ပနာသမာဓိလောက်ရပြီဆိုတော့ယုံနဲ့နံပြောင်းယူလိုက်တဲ့ဝိပဿနာကူးလိုက်တယ်လို့ဆိုတော့ယုံနဲ့နံရှုတာကဝိပဿနာယုံနဲ့နံပြောင်းယူလိုက်တော့အဲ့ဒီသမာဓိမျိုးအဲ့ဒီကမ္မဋ္ဌာန်းကဘာခေါ်လဲဆိုတော့သမထရှည်သွာရှိသောဝိပဿနာအဲ့လိုခေါ်တယ်သမထရှည်သွာရှိသောဝိပဿနာပါဠိကသမထပုပ္ပင်္ဂမဝိပဿနာတဲ့ပါဠိစကားလုံးကသမထပုပ္ပင်္ဂမဝိပဿနာအဲ့တော့ သမထရှေသမားရှိသောဝိပဿနာဆိုတာသမထအရင်အထုတ်သမာဓိအကောင်းမှဝိပဿနာကိုကုယုံနေနံကိုရှုဒီလိုကိုအဲ့တော့သမာဓိအကောင်းတော့စိတ်တဝိသုရိဖြစ်တယ်စိတ်စင်ကြဲသွားပြီစင်ကြဲတဲ့စိတ်ထဲမှာပါဝင်တဲ့ဉာဏ်ဟာထက်တယ်ထက်တော့ရုပ်ရှုရင်ရုပ်ရဲ့သဘာဝသိတယ်နာမ်ရှုရင်နာမ်ရဲ့သဘာဝသိတယ်ဒါကြောင့်စိတ်တဝိသုရိဖြစ်မှစိတ်စင်ကြဲမှသမထအားထုတ်တဲ့ပုဂ္ဂိုလ်ကသမထကမ္မထံလက်လွတ်ပြီးတော့ဝိပဿနာပွားတယ်ဝိပဿနာပွားတယ်ဆိုတာယုံနေတဲ့ငုံရှုတယ်အဲ့ဒီသူစိတ်တဝိသုဒ္ဓိဖြစ်တဲ့အချိန်ကဘယ်အချိန်လဲဆိုတော့ဥပ္ပစာရသမာဓိကိုသောလကောင်အပ္ပနာသမာဓိကိုသောလကောင်ရတဲ့အချိန်ဟုတ်ကဲ့လားဘယ်သမာဓိရတဲ့အချိန်လဲတစ်ခုခုတော့နှစ်ခုလုံးရမှာမဟုတ်ဘူးအဲ့ဒါသမထကမ္မထအာထုတ်သူလားဝိပဿနာကမ္မထအာထုတ်သူလားဟုတ်ကဲ့လားဒီတော့အဲဒီစိတ်တဝိသုဒ္ဓိဖြစ်လို့စိတ်စင်ကြတော့သူကဝိပဿနာပြောင်းရှုလိုက်တယ်အဲ့ဒါကိုသမထရှည်သွားရှိသောဝိပဿနာပါဠိကသမထပုပ္ပင်္ဂမဝိပဿနာ Now ဝိပဿနာတက်တက်ရှုတယ်တန်းပြီးတော့စထိုင်လိုက်ကြတဲ့ကယုံနေနံတစ်ခုကိုထင်ရှားရရှုတယ်သမထကမ္မထာနဲ့သမာဓိထူထောင်မနေတော့ထူထောင်မနေတော့ပဲနဲ့တခါတည်းတန့်ပြီးရုပ်ရှုနာမ်ရှုထင်ရှားဖြစ်ပေါ်တဲ့ရုပ်ထင်ရှားဖြစ်ပေါ်တဲ့နာမ်ရှုတဲ့ပုဂ္ဂိုလ်ကိုသုဒ္ဓဝိပဿနာအာထုတ်တဲ့ပုဂ္ဂိုလ်ခေါ်တယ်အဲ့ဒီသုဒ္ဓဝိပဿနာအာထုတ်တဲ့ပုဂ္ဂိုလ်သမထအာမထုတ်တော့ပဲနဲ့တန့်ပြီးရုပ်နဲ့နာမ်ကိုတခုခုရှုတဲ့ဝိပဿနာယာနိကပုဂ္ဂိုလ်ကြတော့ဘယ်အခါမှသူစိတ်တဝိသုဒ္ဓိရနိုင်တယ်လဲခဏိကသမာဓိအာကောင်းတဲ့အခါရတယ်ဟုတ်တယ်မဟုတ်လားခဏိကသမာဓိအာကောင်းတဲ့အခါရတယ်ခဏိကသမာဓိအာကောင်းတဲ့အခါစိတ်စင်ကြယ်တယ်စိတ်တဝိသုဒ္ဓိဖြစ်တယ်အဲ့ဒီအတိုင်းပဲသူကတော့ဘာမှပြောင်းလဲမနေဘူးစရှုကလေးကလည်းရုပ်ရှုနာမ်ရှုရှုတယ်အဲ့ဒီစိတ်တဝိသုဒ္ဓိဖြစ်ချိန်လဲရုပ်နာမ်ရှုတာပဲဖြစ်ပြီးတော့လဲရုပ်နာမ်ပဲရှုတာပဲရုပ်နာမ်ပဲရှုတော့သူစိတ်ကစင်ကြဲသွားပြီဆိုတော့ရှုတဲ့ရုပ်ရှုတဲ့နာမ်ရဲ့သဘောမှမသိဘူးလားသိတယ်အဲ့ဒါဝိပဿနာဉာဏ်ပဲဝိပဿနာဉာဏ်အဲ့ဒီအတိုင်းသူဝိပဿနာဉာဏ်နေတစ်ဆင့်နဲ့တစ်ဆင့်သုတ္တနာမှာအထက်မြင်မြင်တက်ပြီးတွေ့သွားတယ်စဉ်းစားဆင်ခြင်ရတာမဟုတ်ဘူးတွေ့သွားတာစဉ်းစားဆင်ခြင်ရင်စိတ်ဓာမယဉဏ်ခေါ်တယ်ဒါဝိပဿနာမဟုတ်ဘူးရှုရင်ရှုရင်နဲ့သမာဓိအားကောင်းလို့ရုပ်ရဲ့သဘောနာမ်ရဲ့သဘောအမှန်တိုင်းတွေ့သွားတာမှ experience ဖြစ်သွားတာမှအဲ့ဒါမှဝိပဿနာဉာဏ်အဲ့ဒီဝိပဿနာဉာဏ်ကပထမဝိပဿနာဉာဏ်ရဲ့အခြေခံနှစ်ပါးဆိုပြီးတော့နာမရူပပရိစ္ဆေဒဉာဏ်နာနဲ့ရုပ်ပိုင်းပိုင်းခြားခြားသိတယ်။နောက်ဒုတိယသူလည်းပဲအခြေခံဉာဏ်ပဲဒီပစ္စယပရိက္ခာဉာဏ်အကြောင်းနဲ့အကျိုးသိတဲ့ဉာဏ်တွေ့တဲ့ဉာဏ်နောက်တတိယသမသနာဉာဏ်ရုပ်နဲ့နာမ်ကိုအနိစ္စဒုက္ခအနတ္တသဘောအနေနဲ့စင်ကျင်သုံးသတ်သောဉာဏ်လို့ဒီလိုအဓိပ္ပာယ်ရတယ်တို့တော့လည်းပဲစင်ကျင်သုံးသတ်နေရတာမဟုတ်ဘူးတည်ငြိမ်မှုသမာဓိအားကောင်းတဲ့အခါမှာစိတ်ကရုပ်ရဲ့သဘောနာမ်ရဲ့သဘောတွေ့သွားတာအဲ့တွေ့တာကိုဝိပဿနာဉာဏ်တို့တော့လည်းပဲကိုကဘ ਹੁ ဒ္ဓတရှိထားရင်တော့တွေ့ဖို့တွေ့တာတွေများလာရင်တွေ့တာတွေပေါ်မှာစင်ញင်တဲ့သဘောလေးတော့ရမှန်ရန်ခါဖြစ်တယ်။အဲဒီစင်ញင်လို့သိတဲ့မမြဲတဲ့သဘောဆင်းရဲတဲ့သဘောပုဂ္ဂိုလ်တ attva မဟုတ်တဲ့သဘောလဲဒါသမသနာညာမယ်သို့တော်တွေ့ထားတဲ့အတွေ့အပေါ်မှာမူတည်ပြီးတော့စင်ញင်မှဒါဝိပဿနာဒီလိုမဟုတ်ဘဲနဲ့ဘာမှမတွေ့သေးဘဲနဲ့ဗလာကြီးစင်ញင်နေရင်ဘာမမြဲဘူးခဲ့ ဆင်းရဲတဲ့ပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးမမြဲဘူးဆင်းရဲတဲ့ပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးအနိစ္စဒုက္ခအနတ္တအနိစ္စဒုက္ခအနတ္တနဲ့အဲ့ဒါလို့မဖြစ်ဖြစ်အောင်ဆင်ញံတာကတော့ဝိပဿနာဉာဏ်မဟုတ်ဘူးအဲ့ဒါကတော့စိတ္တမယဉာဏ်ခေါ်တယ်ဝိပဿနာဉာဏ်မဟုတ်ဘူးအဲတွေ့လာလို့တွေ့တဲ့အပေါ်မှာဆင်ញံတယ်ဆိုလို့ရှိရင်တော့အဲ့ဒါကဝိပဿနာဉာဏ်ပဲဆင်ញံတော့ဆင်ញံတာပဲအဲ့ဒါဝိပဿနာဉာဏ်ပဲသို့တော်လေယောဂီမှာတော့ကိုဉာဏ်ရှိတော့ကြဲကြဲပြန့်ပြန့်ဆင်ញံစဉ်းစားနေရင်တော့တမာရီပြတ်သွားရောမတွေ့တော့အဲ့ဒါကြောင့်ဆင်ញံတဲ့စိတ်ပေါ်လာရင်ဆင်ញံတဲ့စိတ်ပဲရှုမှတ်ပြရအောင်အာဆင်ញံတဲ့စိတ်အားကောင်းမလားအောင်အဲဆင်ញံတဲ့စိတ်ရှုမှတ်လို့ဆင်ញံတဲ့စိတ်ပြောက်သွားရင်တမာရီကမပြတ်တော့အဲ့ဒါကသမထရဉာဏ်တတ္တိယဉာဏ်အနိစ္စဒုက္ခအနတ္တလက္ခဏာယင်တင်၍ဆင်ញင်သုံးသတ်တော်ညာလို့ကျမ်းဂန်များကရေးလေးရှိတယ်။အနိစ္စဒုက္ခအနတ္တလက္ခဏာယင်တင်၍ဆင်ញင်သုံးသတ်တော်ညာ။ဒါကသမသနာဆိုတဲ့စကားလုံးကိုကြည့်ပြီးတော့ပြောတာ။အဲ့ဒါဗလာကြီးဆင်ញင်ရင်တော့ဝိပဿနာမဟုတ်ဘူးတွေးကောင်းကောင်းနဲ့တွေးနေတာပဲ။ဟုတ်ကဲ့လား။ဗလာကြီးဆင်ញင်တော့ပါတော့တွေးနေတာပဲ။ဝိထုရေဆရာများတရားအားထုတ်ရင်အဲ့ဒါမျိုးမဖြစ်နိုင်ဘူး။ဟဲ့ဘူးဖြစ်နိုင်တယ်။သူကအတွေးကောင်းတယ်ကို။အဲ့လိုဆိုလို့ရှင်တော့တရားတက်ပါမလား။မတက်တော့ဘူး။အတွေးထဲမှာမျောနေ။အဲ့ဒါသမထဉာဏ်နဲ့အဲ့ဒါကြောသွားတဲ့အခါကျတော့ဥတ္တရပိယဉာဏ်။ယုံနံတို့ရဲ့ဖြစ်မှုပြန့်မှုကိုသိတာ။ဖြစ်ပေါ်လာတာလေးတွေးလိုက်ရှုလိုက်ပြည့်သွားတာမြင်လိုက်ဖြစ်ပေါ်နောက်တစ်ခုဖြစ်ပေါ်လာတယ်လေတွေးလိုက်ရှုလိုက်နောက်ပြည့်သွားတာမြင်လိုက်နဲ့အဲ့ဒါလိုတွေးတွေးသွားတာကိုဖြစ်ပျက်ကိုသိတဲ့ဉာဏ်လို့ခေါ်တယ်အဲအဲ့လိုတွေးတာမဟုတ်ဘဲနဲ့ခုနပြောလို့အတွေးကောင်းကောင်းနဲ့တွေးပြီးဖြစ်တယ်ပြည့်တယ်လုံနေရနော်ဥပါဒနာဉာဏ်ဟုတ်မလားဟုတ်ဘူးဟုတ်ကဲ့လားအဲ့ဒါကပညာပေါ့နော်အခုပြောတာကနာမရူပနာယုတ်ပိုင်းခြားသိတာလေပညာပဲပစ္စယပရိက္ခအကြောင်းအကျိုးသိတာလဲပညာပဲမမြဲခြင်းရဲ့ပုဂ္ဂိုလ်တ attva မဟုတ်လက္ခဏာရင်တွေ့တာလဲပညာပဲဘာပညာလဲဆိုတော့ဝိပဿနာပညာဟုတ်ကဲ့လားအဲတော့သမာဓိဖြစ်အောင်အားထုတ်ရင်ကဒေယုန်ံရှုတဲ့ပုဂ္ဂိုလ်ကတော့ပညာပိုင်းအထိသူဟာသူရောက်မသွားဘူးလားပညာအတွက်အထူးရှုเสียလို့သေးလားမလိုတော့ဘူးတတိသမာဓိပညာတတိရှုသိနေတာသမာဓိတည်ငြိမ်နေတာပညာအမှန်တဘာဝတွေ့တွေ့သွားတာဟုတ်လားမှန်တဘာဝတွေ့တွေ့သွားတာအဲ့ဒါတတိသမာဓိပညာပဲဒါပေမဲ့ရှုတဲ့အခါမှာဖောင်းတာရှုတယ်ဆိုဖောင်းတရွေ့ရွေ့တရွေ့ရွေ့ဖောင်းနေတာလေသိနေရတယ်။ပိန်တာရှုတယ်ဆိုတရွေ့ရွေ့တရွေ့ရွေ့ပိန်ပိန်ကျသွားတာလေသိနေရတယ်။ပူတာရှုတယ်ဆိုတရွေ့ရွေ့ပူနေတာလေသိနေရတယ်။အဲ့လိုမသိပဲနဲ့စိတ်အဆူတက်တဲ့နဲ့ဖောင်းနေပိန်နေဖောင်းနေပိန်နေလှုပ်နေရင်အဲ့ဒါတရားဟုတ်မလားမဟုတ်ဘူးလားမဟုတ်ဘူးဘာလှုပ်နေတာတော့အဲရွတ်ဆိုနေတာဟုတ်ကဲ့လားအဲ့တော့ရွတ်ဆိုဖို့လိုရင်လားသိဖို့လိုရင်လား
သိဖို့လိုရင်ပါ
ဗျာသိမှပဲဆိုဟုတ်တယ်မဟုတ်လားတရွေ့ရွေ့ဖောင်းနေတာသိပြီဆိုရင်ဖောင်းတယ်လို့ဆိုတရွေ့ရွေ့ပိန်ကျသွားတာသိပြီဆိုရင်ပိန်တယ်လို့ဆိုစိတ်ကလေးကထို့သူပဲဇဉ်ညာလျှောက်တာမှာခြေတော်တရွေ့ရွေ့ကြတာကိုသိနေပြီဆိုရင်ကျွမ်းရတယ်လို့ဆိုလိုက်တရွေ့ရွေ့လှမ်းနေတာသိပြီဆိုရင်လှမ်းတယ်လို့ဆိုလိုက်တရွေ့ရွေ့အောက်ပဲချနေတာကိုသိပြီဆိုရင်ချရဲလို့ဆိုလိုက်ဟုတ်လားအဲတော့အဆိုးကလိုရင်းမဟုတ်သိဖို့ကလိုရင်းသို့သောယောဂီတို့စဉ်းစားကြည့်အဆိုးမပါပဲနဲ့စိတ်နဲ့သိုံသိုံလေးလိုက်သိမဲ့ဆိုရင်အဲ့ဒီအသိအားကောင်းမှာမလားအာမကောင်းရင်တည်ငြိမ်မှုတမာရီရမလားရပါဘူးအာမကောင်းတဲ့စိတ်ဟာရှုခနဲ့ရှုခနဲ့အပြင်ထွက်ထွက်မသွားဘူးလားရ မေမအေမိဘကမထိမ့်သိမ့်တဲ့ကလေးလို့ပေါ့မဟုတ်လားမေမိဘကဲမင်းဖန်နေမင်းနေကျင်တယ်လို့နေငါတို့လည်းအလုရှုပ်တယ်မင်းငါတို့ဂူးဆိုင်မနေနိုင်ဘူးဆိုရင်အဲ့ဒီကလေးပါလုံးမလဲအဲခဏခဏထွက်ချင်ရထွက်အပေါင်းစင်မကောင်းတာနဲ့ပေါင်းမိသိမိနောက်ဆုံးကြတော့ဘာဖြစ်တယ်ပြဲရောဟုတ်လားအဲ့ဒါမိဘကတင်းတင်းကြပ်ကြပ်မထိန်ကွလို့မဟုတ်ဘူးလားအဲ့တော့ဒီသိတဲ့ရှုစိတ်ကလေးအဲ့ဒီရှုစိတ်ကလေးကိုလည်းအာယုံမှုသိသိကြကြသိအောင်တင်းတင်းကြပ်ကြပ်မှအာမပေးဘူးဆိုရင်သူသိတာပေါ့မနေဘူးလားပေါ့ပြီဆိုလို့ရှိရင်ခဏခဏမထွက်ဘူးလားအဲ့တော့သူသိတာလေးအောင်နဲ့အောင်စူးစိုက်အောင်ဘာလို့อ่ะအဲအဆိုးနဲ့ကူပေးရတယ်ဟုတ်ကဲ့လားအဆိုကတော့တရားမဟုတ်သို့တော့သူနဲ့ကူရင်တရားဘူခရီးရောက်တယ်။ဘာကြောင့်လဲဆိုတော့စူးစူးဆိုင်ဆိုင်သိလို့ဟုတ်ကဲ့လား။အဲတချို့မှာအဲ့ဒီဒီညာငံကလည်းပဲအဲ့ဒီအဆိုလေးထည့်ပေးဖို့ဆိုတာဝိသုရိမတ်တို့မှာကြာကြာနာနာပြထားပါတယ်။အဆိုထည့်ပေးဖို့ဆိုတာအဲ့ဒါကိုသဘောမပေါက်တော့အဆိုးဆိုတာမလိုဘူးသိယုံသိယုံသိမှဖြစ်တယ်လို့အဲ့ဒါလို့ယူဆပြီးတော့သိယုံလေးသိယုံလေးလိုက်လိုက်သိတယ်စိတ်တည်ငြိမ်မှမလားပြန်လို့မနေဘူးလားဒါပေမဲ့သိယုံလေးသိတော့စူးစိုက်မှုကမပါတော့ပြန်လို့မိမယ်လို့တခါကြပြန်နေတယ်လို့မသိဘူးအာယုံကိုသိနေတယ်လို့ပဲထင်နေတာပဲအဲ့ဒီအတိုင်းလားတစ်ထိုင်လုံးထိုင်နေရင်ဘာအကျိုးရဟုတ်ကဲ့လားအဲ့ဒါပြန်လည်နာကိုသိလို့လားမသိလို့လားဘာကြောင့်မသိသလဲသိမှုအားသေးလို့မစူးစိုက်လို့ဟုတ်တယ်မဟုတ်လားအဲ့တော့အာယုံကိုသိမှုအားကောင်းအောင်စူးစိုက်အောင်ဘာလုပ်ရမလဲအဆိုးကူပေးရမယ်သို့သောအဆိုးတက်တက်လည်းမဖြစ်เสียရဘူးသိမှပဲဆိုနာမှပဲနာတယ်လို့ရှုနာရာကိုသိမှပဲနာတယ်လို့ရှုကျင်နာကိုသိမှပဲကျင်တယ်လို့ရှုအဲ့လိုမဟုတ်လားဟိုဥရင်းကအဲ့အဆိုးမပါပဲနဲ့သိုံသိုံလေးလိုက်ပြီးဇိန်လေးနဲ့သိနေတာနဲ့အဆိုးထက်ပြီးစူးစူးဆိုင်ဆိုင်သိရတာအဲ့ဒီနှမျိုးမှာဘယ်ဟာကဝီရိယပူရအဲအဆိုးထက်တာကဝီရိယပူရတယ်ဟုတ်တယ်မဟုတ်လားအဆိုးမထက်ဘဲနဲ့သိုံလေးကဝီရိယလိုသလားမလိုဘူးအဲ့ဒီတော့လူပြင်းနေရှုတာဘယ်လိုရှုတော့အဆိုးမပါပဲရှုတာပေါ့မဟုတ်ဘူးလားအဆိုးမပါပဲရှိတယ်ဘာကြောင့်လဲဆိုတော့အဆိုးလေးထည့်ပြီးစူးစူးဆိုင်ဆိုင်လှုပ်လိုက်ရမှာကိုဝိရိယလည်းထုတ်လိုက်ရမှာကို तू မထုတ်ချင်ဘူးအားထုတ်တယ်ဆိုတာ तू အားမထုတ်ချင်ဘူးမဟုတ်ဘူးလားအဲအသက်သာခိုးတာမဟုတ်လားအဲအဲ့ဒီတော့လိုအပ်တဲ့တရားပြည့်စုံနိုင်မှာမလားဟုတ်ကဲ့လားအဲ့ဒါသဘောပေါက်ဖို့လိုတယ်တချို့အဲ့ဒါသဘောမပေါက်တဲ့အခါကျတော့သက်သာရလိုက်ပြီးသိုံလေးသိုံလေးရှောက်သိကြတယ်။ဒီဟာမကြခင်ကအမေရိကနေတဲ့ဗီယက်နမ်မှာလေးတယောက်ပြန်သွားတယ်။အဲ့ဒါသူကတခြားတနေရာမှာအထုတ်ခဲ့တော့စိတ်အဆူမပါဘူးအဲ့လိုသိုံလေးသိုံလေး။အဲ့သူတော့အစတော့ဩသိုံလေးသိုံလေးကကောင်းတယ်ဆိုပြီးသူအဲ့ဒီသွားအထုတ်တာပဲ။လက်တွေအထောက်လိုက်တဲ့အခါကျတော့တက်တာရာပဲရှိတယ်ခရီးကမရောက်ဘူးဆိုတော့သဘောပေါက်လာတယ်အဲ့ဒါနဲ့ဒီလာတယ်ဒီလာတော့လည်းသူရိုးရိုးလျှောက်ပါတယ်သူအဲ့ဒီမှာအထောက်တာသိုံနေသေးရတယ်စိတ်အဆူမပါဘူးဒါကြောင့်မို့သူသမာဓိမဖြစ်ဘူးတဲ့နောက်တစ်ခါအဲ့ဒီမှာအသေးစိတ်အမူအရာမရှိရဘူးတဲ့အသေးစိတ်အမူအရာမရှိတော့ထိုင်နာနဲ့ဇင်းညာလျှောက်တာမှတပါစိတ်တွေကလျှောက်လွဲ့လွဲ့ပြီးပြေးနေတာအဲဒါကြောင့်အားမရအောင်အဲသူများမရှုရင်ငါအသေးစိတ်အမူအရာရှုမယ်ဆိုပြီးရှုလို့လည်းမဖြစ်ဘူးတဲ့။ဘာကြောင့်လဲဆိုတော့ အသေးစိတ်အမူအရာရှုရင်ဖြေးရနေရတယ်မဖြေးပဲမနေပဲရှုလို့မရဘူးတဲ့ဒါပေမဲ့အဲ့ဒီကယောဂီတွေကအကုန်လုံးကမြန်းနေကြတာကိုတယောက်ကသွားဖြေးလို့မရဘူးတဲ့အဲ့ဒါနဲ့သူဒီမှာတော့အသေးစိတ်အမူအရာအထူးပြုစိတ်ရှုရတယ်ဆိုတော့သူလာအထုတ်ပါတယ်ဆိုမှဒီမှာတစ်လခွဲလောက်အထုတ်သွားတယ်ဟုတ်ဆိုလိုတာကတကယ်လိုချင်တဲ့လူကြတော့တကယ်လှုပ်ချင်တယ်လေတကယ်လှုပ်ချင်တော့ခရီးရောက်တာကိုပဲသူတို့လှုပ်ချင်တယ်ခရီးမရောက်ဖဲတက်တာတော့သူတို့မလိုချင်ဘူးအဲ့ဒါပြောတာဟာတို့တရားလည်းပဲရောက်တော့အေးဟုတ်ပြီအဲ့တော့သမารိ3မျိုးမှာအဲ့ဒီသမารိဖြစ်အောင်ငါသိုံလေးသိရသလားစိတ်အဆူထဲမှာအဲ့ဒီသမารိမျိုးရသလားအဲအဲ့ဒါကြောင့်စိတ်အဆူလေးထည့်ရမယ်သို့တော့စိတ်အဆူတက်တက်လည်းမဖြစ်เสียရဘူးဟုတ်ကဲ့လားစိတ်အဆူတက်တက်ကတရားဟုတ်ကဲ့လားဟုတ်ပါဘူးရွတ်နေတာပေါ့နော်စိတ်အဆူကိုအသိနဲ့ဖက်လိုက်မှပဲတရားဖြစ်သွားတယ်ဟုတ်ကဲ့လားအဲ့ဒါကြောင့်သိမှဆိုမသိပဲနဲ့မဆိုနဲ့ဟုတ်ကဲ့လားဂိုင်းတော်ပြီဒီတော့ဒီနေ့သမာဓိတောင်မကုံတော့မကုံသေးဘူးနော်ပညာကစောင့်နေသေးတယ်။ gain အဲ့ဒါသမာဓိမကုံသေးပေမဲ့ကိစ္စမျိုးပေါ့ယောဂီတို့ကဉာဏ်ထက်တဲ့ယောဂီကြိုးစားတဲ့ယောဂီတွေဆိုတော့ကိုယ့်ဟာကိုယ်သိနေကြမှာပါနော်နောက်တနေ့ကျတော့ပညာပေါ့ဟုတ်လားဘယ်တော့တော့နေပြန်သို့မဟုတ်ပဲသောခါဟုတ်ကဲ့လားနေပြန်သို့မဟုတ်ပဲသောခါပေါ့ဒါကြောင့်ယောဂီတို့ဟာသီလသမာဓိပညာသိက္ခာသုံးပါးကိုကြိုးကြိုးစားစားကျင့်ကြံပွားများအားထုတ်နေတဲ့အခါမှာသမာဓိဖြစ်အောင်ရှုမှတ်မှုတတိကိုတစ်နေ့လုံးဆက်ဆက်အောင်ကြိုးစားရှုစိတ်အဆူလည်းပဲအသိနဲ့ကပ်အောင်ထဲအဲ့ဒါလိုထည့်ပြီးတော့ကြူးကြူးဆာဆာစိတ်စိတ်ဆတ်ဆတ်စိတ်စိတ်ရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင်ဝိပဿနာတတိဝိပဿနာသမာဓိဝိပဿနာဉာဏ်ထက်ထက်သမှန်ဖြစ်ပြီးတော့မဉဏ်ဖူဉဏ်ဖြစ်နိဗ္ဗာန်ဝင်နိုင်ကြပါစေ။